ကင်းကြီးနယ်မြောက်ပိုင်းခရိုင် KNU ထိန်းချုပ်ရာ၄ K ကော်မြို့တစ်ဒေသတစ်ဝိုက်ကထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရပြန်ဖို့အခက်အခဲဖြစ်နေစေပါစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ15ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်2000လောက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာကပြောပြမှာပါရှင
်ကရင်ပြည်နယ်မြဝတီခရိုင်၄ K ကော်မြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်မတ်2ဦးနဲ့အကြမ်းမဖက်အာနာဖီဆန်CDM လုတ်ထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဘုံကျဲတိုက်ခတ်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်တွင်းမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ဒုက္ခတွေတွေဟာထိုင်းဘက်ကိုပြေးလာလိုက်ပြန်သွားလိုက်နဲ့နေရာရင်းကိုပြန်ဖို့ကအခက်ခဲတွေဖြစ်နေတော့မဲ့လို့လဲဆိုပါတယ်မင်းညကပဲမင်းလက်ပံကြေးရွာပဲလက်နဲ့ကြီးတွေကြလို့ဒေသခံတွေထွက်ပြေးနေရတယ်လို့လဲဒုက္ခတွေတွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ဒုက္ခတွေတွေကဟိုစပြီးတော့ဟိုဖြစ်ကြတဲ့ကသူတို့ပြေးလာတာပေါ့နော်အဲ့ဒီကာလမှာစပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးတဲ့ချိန်မှာသူတို့ရွာကိုပြန်ကြတယ်ပြီးတော့လက်နဲ့ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်အဲ့လိုပြေးတာအသွားပြန်ဆိုရင်3ကျော်လောက်ရှိပုံနော်ကြည့်တဲ့အခါမှာဒုက္ခသည်တွေရဲ့ယင်းနေရအမှန်ဆန်တာသူတို့ရွာသူတို့ရဲ့ရွာပြန်ပြီးတော့သူတို့ကသူတို့မျိုးဖက်လုပ်ငန်းတွေအေးအေးချင်းချင်းလုပ်ကန်နေတယ်လက်နဲ့ကြီးကသူတို့ရွာဘက်ကိုကြားလိုက်ရွာထဲကိုကြားလိုက်ဆိုတော့သူတို့ပြန်ပြေးရတယ်ဆိုတော့မနေ့ရပဲမင်းလက်ပံဘက်ကိုလက်နဲ့ကြီးညပိုင်းမှာ15လောက်လောက်ကြားလာတယ်သူတို့ထပ်ပြေးလာရတယ်ဆိုတော့အချိန်တွေကကြတော့အချိန်တွေကတော့ဒုက္ခတွေတွေပြန်ကျင်တယ်ဒါပြန်လို့မရသေးတဲ့အခြေအနေဖြစ်နေတယ်သူတို့မှလည်းဒုက္ခနဲ့ကြောက်နေတာကိုတွေ့ရတယ်နောက်တစ်ဆက်တည်းမှာလည်းအခုကာလမှာဒုက္ခတွေမှာ one shot one ပြတ်တည်တွေဖြစ်လာတာကျွန်တော်တွေ့ရတယ်နောက်ပြီးအဲ့ထဲမှာပြီးလာထဲမှာဆိုလို့ရှိရင်လာသားကလေးတွေလည်းပါတယ်ကျွန်တော်ရှင်းရပါတော့နောက်ပြီးကိုဝင်ဆောင်တွေလည်းပါတယ်တချို့ကလေးတွေဆိုလို့ရှိရင်ရပိုင်းနဲ့ရှိသူတွေမျိုးပါတာပါတော့အဲ့ဒီဟာတွေလည်းပါလာတွေ့ရတယ်အကျမိုင်းမကောင်းတဲ့သူတွေလည်းပါလာတာကျွန်တော်တွေ့ရတယ်
ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲတွေဖြစ်နေပေမဲ့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လိဂေကော်ဘက်မှာပုံမှန်အခြေအနေပြန်ရောက်နေပြီလို့လည်းအခုလိုပြောပါတယ
်လိဂေကော်ဘက်ကလည်းသူဟိုတုံ့ပြန်ရေးဆောင်ရွက်ကောင်မှုကြောင့်သူပုံမှန်အခြေအနေပြန်ဖြစ်နေပါပြီ3ရက်နဲ့4ရက်နေပါလေအဲ့ဒီလိဂေကော်ဘက်မှာဖြစ်ခဲ့တာတော့မရှိပါဘူး3ရက်နေမှာတော့ရှိတယ်ဗျလိဂေကော်တော့မဟုတ်ဘူးအဲ့ဖလူးဘက်မှာတော့ရှိတယ်ဖလူးဘက်မှာကျွန်တော်ကဖလူးရွာရဲ့ဘောလုံးကွင်းနားလေးတိုင်းမှာဒီအဲ့မှာတော့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ
်။မင်းညကပဲမင်းလက်ပံရွာဘက်ကိုလက်နဲ့ကြီးကြည်စံနေကြတာကြောင့်တချို့ဒုက္ခတွေတွေဟာထိုင်းဘက်ကိုပြေးလာပြီးတချို့ကတော့တောင်ရင်မြစ်တစ်လျှောက်မှာခိုလုံနေကြပါတယ်။စားတောက်ရေးအခက်အခဲရှိတာကြောင့်ထိုင်းဘက်ကလူမှုအကူအညီရေးအဖွဲ့တွေထံကိုအကူအညီတောင်းခံနေတယ်လို့လည်းဒုက္ခတွေတွေကိုအကူအညီပေးနေသူတွေကပြောပါတယ
်။နေ့ကလက်နဲ့ညဆွနေလာတော့ပါနော်လက်နဲ့ကြီးသူတို့15လုံးလောက်ဖြစ်ပြီးတဲ့ခါမှာပြည်သူတွေကနေပြီးတော့ဟိုဒီဘက်မဲလက်တန်ကမ်းကြီးတခြားကိုတီးလာကြတာပေါ့နော်ကျွန်တော်တို့တီးရတဲ့တရင်ကတော့လူကြီး1500လောက်ရှိတယ်အဲ1500လောက်ရှိတဲ့ထက်မှာဟူတူစုဒီစုပေါ့နော်ရှိတယ်အဲအစုတရာကတော့900လောက်ရှိတဲ့အစုကတော့ဒီညနေရပဲစုပေါ်ကလည်းကျွန်တော်စီဖုံးဆက်လာတယ်တို့လူ900ရှိတဲ့ထက်မှာသမင်းတော့က300ဆာပဲရသေးတယ်ပေါ့နော်400ဆာလူတွေပါသေးတယ်အဲ့ဒါလှမ်းကူညီဖို့ပြည်သူတောင်းတဲ့ခါမှာကျွန်တော်တို့ကတော့အတက်နိုင်ဆုံးအဲ့ဒီပါရှိတဲ့ရွာကန်တွေကုညီပေးနိုင်တယ်ဖိတ်ဆက်ထားပေးပါတယ်အစင်တော့ပြပါပြေးလိမ့်မယ်ထင်ပါတယ်ဈေးဖွဲ့ကလည်းအားကိုးရတယ်ညနေတိုင်းသမင်းလုံးထောင်နဲ့ထောင်နေရကြဈေးလည်းအဲ့ဒီပေါ့နော်အကတ်100ပတ်ဝန်းကျင်နေတိုင်းတူပေးတယ်ညနေတိုင်းအဲ့ဒါသူတို့အမှန်ကဈေးဥစ္စာတွေဟောက်ညနေတိုင်းအဲ့ဒါသူတို့လူပေးတယ
်နှစ်ဖက်တိုက်ပွဲတွေကြောင့်လေးကေကော်မြို့တဲ့အပါဝင်မေထော်တလေးရသေးကူဘလူးကြီးဘလူးလေးမင်းလက်ပံမြစ်တာလေးမြိုင်ပဟိကလော်ကျေးရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တချို့တေဆုံးဒဏ်ရာရရှိတာတွေလည်းရှိနေပါရဲ့ရှင်